လေဘရောင်းတောင်ကြီးနေစီမံကိန်းရပ်တန့်ဖို့အတွက်ဒေသခံတွေကတပိတ်စခန်းတွေဖွင့်ပြီးတော့တောင်းဆိုမှုတွေလှုပ်ဆောင်နေတာကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့အဖွဲ့တောက်ကြံနေကပဲလာရောက်တွေ့ဆုံသွားခဲ့ပါတယ်။ဒီလိုလာရောက်မှုဟာအခြေအနေကိုလာရောက်စုံစမ်းတာပဲဖြစ်တယ်လို့ပြောပြီးမြန်မာနိုင်ငံပေါ်တင်ရှိနေတဲ့တရုတ်ရဲ့ကျေးဇူးကိုထောက်ထားဖို့လဲဝန်ကြီးကပန်ကြားသွားပါတယ်။ဒီကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကပြောပြပေးပါလားရှင်။
မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝန်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်နေတဲ့လက်ဘရောင်းတောင်ကျင်းညီစီမံကိန်းကြီးပါဒီစီမံကိန်းကြီးရပ်တန့်ရေးအတွက်တပိတ်စခန်းဖွင့်ထားတဲ့တန်ဃာတော်တွေနဲ့ကျောင်းသားတွေဒေသခံတွေရှိတဲ့နေရာကိုနိုဝင်ဘာလ23ရက်နေ့ညနေပိုင်းကသမရယုံဝင်ကြီးဦးအောင်မင်းလာရောက်ခဲ့ပါတယ်တန်ဃာတော်တွေနဲ့ဒေသခံတွေကိုသူပြောသွားခဲ့တာကတော့
မြန်မာတင်ချက်ကဘာလဲဆိုရင်1988ခုနှစ်တိုင်းပြည်ပြတ်တဲ့ခါမှာပြီးတော့လို့စားကြမရှိစားကြမရှိတဲ့ခါမှာတရုတ်ရှိရနေမူဆယ်လန်းကျောင်းကနေတွဲရမူဆယ်လန်းကျောင်းကတွဲလို့ပြီးတော့လို့အသက်ဆက်လို့ရအဲ့ဒီကျေးဇူးလေးတော့သူ့ကိုပြန်ပြီးတော့ကြည့်ရမယ်ဒီပြီးတော့လို့နေဆက်မှာထောက်ကြတောင်းကြတဲ့ဘကပ်ပါဆိုတာလောက်ပြန်နေထောက်ပံ့ထားတာစံနေပတ်စံနေအကုန်လုံးထောက်ပံ့တာအဲ့တော့ဒီဘွဲ့တွေအားလုံးကိုဒီပြီးတော့လို့ကလိုက်တိုက်နေရတဲ့ခါမှာတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဘာမှမလုပ်နိုင်ဘူးအဲ့တော့အဲ့ဒီစီးပွားရေးဒီတရုတ်ဆိုတာနောက်ကထောက်ပံ့ထားလို့အကဲတရုတ်နဲ့စိတ်ဆိုးသွားလို့ရှိရင်အကဲနေဆက်ဒေတာတွေမှာအဲ့လိုပြန်ပြီးတော့သူကဝန်နေထောက်ပံ့တရားနေထောက်ပံ့လို့လဲရင်တပြီးတော့တော့ကစီးပွားရေးလုပ်ဖို့အတွက်ကိုနောက်ကိုပြန်လှည့်ကြည့်နေအောင်အရင်တော့ကလုပ်ခဲ့တဲ့ဒီမြေဆုံစီမံကိန်းတော့တပြီးတော့တော့တရုတ်ဆိုတာတော်တော်စိတ်ဆိုးနေ
ဒေတာကန်တွေကတော့လေမြေဧကပေါင်း 8,800 ကျော်နဲ့ရွာလေးရွာဆုံးရှုံးမှုအပြင်မြန်မာနိုင်ငံရဲ့တယံဇာတတွေကိုတရုတ်နိုင်ငံကိုပဲပေးနေရတဲ့အတွက်ကျွေးစုမဆက်နိုင်တော့တဲ့အကြောင်းလက်ဘရောင်းတောင်ကဒေတာကန်တူကအခုလိုပြောပါတယ်
အခုဒီလက်ဘရောင်းတောင်ကျင်းစီမံကိန်းဟာရွာလေးရွာပဲဥတည်ထားပြီးရွှေ့ရမယ်ရွာတွေကကျွန်မတို့ကရွာပေါင်း40မှာပေါင်းအတွက်ရွှေ့ရမယ်အဲ့တော့ဒီဒေတာမှာဒီစီမံကိန်းလုံးဝမရှိတဲ့မို့ဘာလို့လို့ဆိုတော့ကျွန်မကရှိသေးတယ်နော်တရုတ်ကိုကြောက်စီရမယ်လို့ကိုတို့ကိုရာစနေနဲ့စနေနဲ့လားတရုတ်ကိုကျမတို့ကျေးဇူးဆက်လိုက်ရတာများလို့ပကိုးရိုးမကြီးလည်းကျမတို့ကုန်ခဲ့ပြီ။မြန်မာနိုင်ငံရဲ့တင်ရန်ဇာတာပစ္စည်းတွေလည်းကုန်ခဲ့ပြီ။ကျမတို့တရုတ်ကိုလုံးဝကျေးဇူးမဆက်နိုင်ဘူး
။လက်ဘရောင်းတောင်ကျင်းညီစီမံကိန်းရပ်တန့်ရေးတောင်းဆိုနေတဲ့ဒေသခံတွေကိုအကူအညီပေးနေတဲ့ကျောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ကတော့ဥအောင်မင်းလာရောက်တာဟာလက်ဘရောင်းတောင်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ပါလာတာမျိုးတွေမရှိသေးဘူးလို့ဆိုပါတယ်။
ဒီကောင်ကဒီကောင်ကဒီပြောတယ်ဒါကောင်တော့ကျင်းနေစီမံကိန်းလုံးဝဒီဇိုင်းဆိုတဲ့ဟာကိုတော့နားထောင်တော့တယ်အဲဒါပေမဲ့ဘာတွေလုပ်ပေးမယ်ဓာတ်တွေလုပ်ပေးမယ်နောက်ဆက်တဲ့ဘာဆိုတဲ့အခြေအနေကအခုအခြေအနေထိဘာမှဆက်ပြီးထူးခြားတာမရှိသေးဘူ
းလက်ဘရောင်းတောင်ကျင်းနေစီမံကိန်းကတော့ပြီးခဲ့တဲ့ဩဂတ်လကစပြီးလေယာဉ်မြေတွေကိုသိမ်းယူမှုကိုအကြောင်းပြုပြီးဒေသခံတွေကစတင်ဆန္ဒပြခဲ့ကြတာပါစီမံကိန်းကဆွတ်ဖြစ်ခဲ့တဲ့မြေစာတွေကြောင့်ဒေသခံတွေရဲ့လေမြေတွေပျက်စီးမှုတွေကိုအကျဉ်းကြီးတားဆီးခဲ့ပေမဲ့ဒေသခံအာဏာပိုင်တွေကလှစ်လျူရှုခဲ့ပြီးအဲ့ဒီဒေသမှာသွာလာလှုပ်ရှားခွင့်တွေကိုကန့်တတ်တဲ့အနေနဲ့ပုံမှန်144ထုတ်ပြန်ခဲ့ပါတယ်။နောက်ပိုင်းမှာတော့လက်ဘရောင်းတောင်ကျင်းညီစီမံကိန်းရဲ့အရှိတ်အဝါမှာလုပ်နေတဲ့သဘေတောင်ကျင်းညီစီမံကိန်းကြောင့်ဒေသခံတွေရဲ့သဘာဝရေမြေတွေပျက်စီးမှုတွေတောက်တုံးရေတွေသုံးဆွဲလို့မရတာတွေကြောင့်ဒေသခံတွေဟာလက်ဘရောင်းတောင်ကျင်းညီစီမံကိန်းရဲ့ရည်ကိုဒီဇိုင်းမမတ်တောင်းဆိုလာတာဖြစ်ပါတယ်။လက်ဘရောင်းတောင်စပယ်တောင်ကျင်းညီစီမံကိန်းတွေနဲ့ပတ်သက်လို့ပြည်သူ့လွတ်တော်မှလည်းအဆိုတင်သွင်းမှုတွေကိုနိုဝင်ဘာလ23ရက်နေ့ကလုပ်ခဲ့ပါတယ်။သမရယုံဝင်ကြီးဦးအောင်မင်းကလည်းလက်ဘရောင်းတောင်ကျင်းညီစီမံကိန်းနဲ့ပတ်သက်လို့အချက်အလက်လာရောက်ယူရတာဖြစ်တဲ့အတွက်နိုင်ငံတော်သမရထံကိုဒေသခံတွေရဲ့ပြောကြားချက်တွေကိုတင်ပြပေးမယ်ဆိုပြီးပြောသွားခဲ့ပါတယ်ရှင်။